အမေရိကန်သမ္မတရွေးကောက်ပွဲတွေကျင်းပဖို့၃လနီးပါးလိုသေးပေမဲ့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ဟာရီပပ်လီကန်သမ္မတလောင်းဒေါ်နယ်ထရန့်ကိုအနိုင်ရနိုင်ချေ80ရာခိုင်နှုန်းရှိတယ်လို့နိုင်ငံရေးသုံးသပ်သူတော်တော်များများကပြောနေကြပါတယ်။နိုင်ငံတော်ဝန်ကောက်ခံတဲ့လူမှုသဘောထားစစ်တမ်းမှာကလင်တန်က9ရာခိုင်နှုန်းနဲ့ပုံမှန်အသာစီးရနေတဲ့အပြင်သမ္မတအနိုင်အရှုံးကိုအဆုံးဖြတ်ပေးမှာမို့အကျိတ်နဲ့ပြန်ဆန်ရမယ့်ပြည်နယ်တွေမှာလည်းသူ့အပေါ်ထောက်ခံမှုပိုများနေပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲတွေမှာအမေရိကန်ပြည်နယ်40လောက်ကဒီမိုကရက်ဒါမှမဟုတ်ရင်ရီပပ်လီကန်တွေကိုပြက်ပြက်တားတားထောက်ခံခဲ့ကြပေမဲ့ပြည်နယ်10ခုလောက်ကတော့သမ္မတလောင်းဒါမှမဟုတ်မဲဆွဲတဲ့ကိစ္စတွေအပေါ်မှာမူတည်ပြီးတော့မဲပေးရွေးချယ်ကြတာပါ။ဒါကြောင့်မို့လို့ဒီမဲရဖို့အချိန်နဲ့ပြန်ဆိုင်ရတဲ့ပြည်နယ်မျိုးတွေမှာကလင်တန်ကအနိုင်ရဖို့လိုအပ်တဲ့သမ္မတရွေးချယ်ရေးအဖွဲ့ဝင်မဲ938မဲမှာ290ဒါမှမဟုတ်ဒီထက်ပိုပြီးတော့ရရှိထားတယ်လို့နိုင်ငံရေးအကဲခတ်တချို့ကပြောပါရယ်နိုဝင်ဘာ6ရက်ရွေးကောက်ပွဲမတိုင်ခင်သမ္မတလောင်း2ယောက်အတွက်မဲဆွဲစည်းရုံးချိန်တည်ဆက်တဲ့ပတ်အချိန်ကျမှသေးတယ်6လစက်တင်ဘာနဲ့အောက်တိုဘာလတွေကြာရင်လဲကလင်တန်နဲ့ထရန့်ကြားမှာအခြေအပြင်စကားစစ်ထိုးပွဲ3ခုလုပ်ဖို့အစီအစဉ်ရှိပါတယ်အဲ့ဒီစကားစစ်ထိုးပွဲကနေလဲသူတို့အပေါ်အများထောက်ခံမှုတွေပြောင်းလဲသွားနိုင်ပါရှင်